English နိုင်ငံမှာခိုလုံနေကြတဲ့ဒုက္ခသည်ရာပေါင်းများစွာဟာနိုင်ငံသားဖြစ်ခွင့်ရဖို့မြန်မာနိုင်ငံတွင်မူရင်းနေရာတွေကိုဂုဏ်သိက္ခာရှိစွာပြန်ခွင့်ရဖို့နဲ့ကုလသမဂ္ဂကလုံခြုံရေးအကောက်အွယ်ပေးဖို့ကြွေးကြော်တမ်းတွေအော်ဟစ်ပြီးစနေနေ့ကစုဝေးဆန္ဒပြကြပါတယ်။ရမဒန်ဥပုလ္လကုံဆုံးတဲ့အထိမ်းအမှတ်ဖြစ်ဒုက္ခသည်စခန်းတွေထဲမှာစနေနေ့ကပွဲတော်တွေလုပ်ပြီးတဲ့နောက်ဒုက္ခသည်တွေဆန္ဒပြကြတာပါ။လက်ရှိမှာမုတ်တုံမိုးဝင်နေပြီဖြစ်တာကြောင့်ရေကြီးတာနဲ့ရုတ်တရက်မြေပြိုကျတဲ့အန်ဒရိုတွေကနေဘေးကင်းရေးအတွက်လဲဒုက္ခသည်စခန်းတွေကပလီချောင်းတွေမှာစနေနေ့ကဝတ်ပြုစုတောင်းကြပါတယ်။ဒုက္ခသည်တွေကိုမူရင်းနေရာပြန်ပို့ရေးသဘောတူညီချက်အရအကောင့်ထည့်ဖော်တဲ့လုပ်ငန်းစဉ်ထဲမှာရိုဟင်ဂျာကုသလေတအူးကိုကုလသမဂ္ဂကထည့်သွင်းပေးဖို့လိုလားတဲ့အကြောင်းစခန်းကောင်းဆောင်တအူးကပြောတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံတကာသတင်းဌာနတွေကရေးတဲ့အခုလိုသတင်းတွေထဲမှာရိုဟင်ဂျာလို့သုံးနှုန်းဖော်ပြကြပေမဲ့မြန်မာအစိုးရကတော့အဲ့ဒီအခေါ်အဝေါ်ကိုအတိအမှန်မပြုပါဘူး။ဒုက္ခသည်တွေဘက်ကအခုလိုတောင်းဆိုချက်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့တွန့်ပြန်ချက်ကိုတော့ချက်ချင်းမရသေးဘူးလို့ AFP သတင်းမှာရေးထားပါတယ်။